ကချင်ပြည်နယ်ဖားကန့်ကျောက်စိမ်းတွင်းမှာလူပေါင်း180ကျော်သေဆုံးခဲ့ရတဲ့မတော်တဆမှုနဲ့ဆက်နွယ်ပြီးတပ်မတော်ကအစင်းမြင့်အရာရှိနှစ်ယောက်ကိုအရေးယူလိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျမမိခါပါ။ဖားကန့်မြို့နယ်ဝေခါကြီးရွာအနီးလူပေါင်း182ယောက်ထပ်မင်းသေဆုံးခဲ့ပြီး54ယောက်ဒဏ်ရာရခဲ့တဲ့မြေပြိုကျမှုအတွက်လုံခြုံရေးတာဝန်ရှိသူတွေအဖြစ်တက်မှမှုတဦးနဲ့ကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးတို့ကိုအရေးယူလိုက်တဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရသူဘုံမှုချုပ်စုံမင်းထွန်းကပြောပါတယ
်။ဒီလုံခြုံရေးတာဝန်ရှိသူတွေနေရာမှာအဲ့မှာကန့်တတ်ထားတဲ့ရှိနေတာစီထားတဲ့ရှိနေအစီအစီကနေရှိနေဒီကနေ့အမိတ်ရှိနေအဲ့ဒီနောက်တဲ့သူကချိုးဖောက်ခဲ့တာလေ၊စိုက်နာဖို့အားနည်းခဲ့တာလေ။ဒါနဲ့ပတ်သက်လို့ကမလိုက်နာတာလေ၊ချိန်တယ်လို့ရှိရင်ပုံစံလေးကဒါတောင်းယူနေရတဲ့လူတွေအနေနဲ့ဒါတွေကိုစားသိဖို့၊ဒါတွေကိုကန့်တတ်ဖို့ဒါတွေနဲ့ပတ်သက်တဲ့သူကအဆင်ပြေတင်ပြဖို့တောင်းရှိပါလိမ့်မယ်။ဒါတွေကိုလိုက်နာဖို့အားနည်းခဲ့တယ်၊စိုက်နာဖို့ပြတ်ခတ်ခဲ့တယ်၊ချိုးဖောက်ခဲ့တဲ့ဆိုလို့ရှိရင်ဒီအရေးကြီးမှာဖြစ်ပါလေ။သမ္မတရဲ့စစ်ထက်ဥပဒေဆိုင်ရာလုံခြုံရေးတိုင်းအောင်ဆောင်ရွက်တော်ပါလိမ့်မယ်။စစ်ကြောရုံးဖွဲ့ပြီးစစ်စည်းရတယ်ဒါရှိပါလိမ့်မယ်
။မတော်တဆမှုမှာတာဝန်ရှိသူတွေအဖြစ်တမ္မတကအရေးယူလိုက်တဲ့လောက်ရကိုတော့ဖားကန့်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်မင်းကကြိုဆိုလိုက်ပါတယ်။အလားတူအစိုးရအနေနဲ့လည်းတာဝန်ရှိသူတွေကိုအရေးယူသွားဖို့တိုက်တွန်းသွားခဲ့ပါတယ်။
အဲ့လိုဖြစ်ပြင်းကြောင်းရင်းကပူပေါင်းဆောင်ရွက်မှုရှိတော့ဒါကဘာပဲဖြစ်ဖြစ်ဆံပြပေါ့ဗျာ။နောက်နောက်ပူပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တို့ကတော့ဥပပေါင်းဆောင်ရမယ်ဆိုတဲ့သဘောနဲ့သူတို့လုတ်ပေးတယ်လို့ပဲကျွန်တော်မြင်ပါတယ်။ဒီဘက်ကလည်းလာပဲထင်တာပဲကျွန်တော်ထင်တာတော့အဲ့ကတော့ပြည့်ပြည့်တတာလုတ်ပြတယ်လို့ကျွန်တော်အစိုးရဖွဲ့ကလည်းပြည့်ပြည့်တတာလုတ်ပြရမလဲ။ဒါပြည်ထောင်စုဝန်ကြီးကနေမှဒီမှာအတိအကျလာပြီးမှစစ်ဆေးတယ်သူတို့ဘိုင်းကနေမှတပ်ပိုင်းကိုလည်းအရေးယူပေးတယ်ဆိုကျွန်တော်တို့အစိုးရဘိုင်းကလည်းတပ်ဆိုင်ရာဝန်ကြီးတို့တပ်ဆိုင်ရာဌာနဆိုင်ရာတို့ကိုယ်လည်းအရေးယူတင်တယ်လို့ကျွန်တော်မြင်တယ်။ဟုတ်ကြပါလေပူပေါင်းလို့ရမှာလေ
မြမအစိုးရရဲ့တည်ရန်ဇာတနဲ့တဘောဝပဝင်ချင်းထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းဥက္ကဋ္ဌအနေနဲ့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတော့ကချင်ပြည်နယ်ဖားကန့်ဒေသမှာတွားရောက်စစ်ဆေးခဲ့တာတွေလုပ်ခဲ့ပါတယ်စုံစမ်းရေးအဖွဲ့ဟာဖားကန့်ဒေသကကြောက်စိမ့်တူဖော်ရေးလုပ်ငန်းရှင်တွေနဲ့ကုမ္ပဏီတာဝန်ရှိသူတွေကိုမေးမြန်းစစ်ဆေးတာတွေကွင်းစင်းလေးလာတာတွေပြီးခဲ့တဲ့ရက်ပိုင်းကလှုပ်ဆောင်ခဲ့ကြပါတယ်တမရောကတော့အရေးယူလိုက်တဲ့စစ်ဖက်ဆိုင်ရာအရာရှိတွေကိုလက်တလုံးမူလတာဝန်တွေမှာပြန်လည်ထမ်းဆောင်ဖို့ညွှန်ကြားထားပြီးဆက်လက်အရေးယူမှာဖြစ်ကြောင်းပြောဆိုထားပါတယ်။ကချင်ငင်းငယ်ရေးကွန်ရက်ညှိနှိုင်းရေးမှူးတော်ခွန်ကြားကတော့လက်တွေ့အရေးယူတဲ့လုပ်ရက်တွေနဲ့ထိရောက်တဲ့ပြုပြင်ပြောင်းလဲမှုတွေရှိမှသာအခုလိုအဖြစ်ဆိုးမျိုးကိုရှောင်ဖယ်နိုင်မယ်လို့သူမကမြင်ပါတယ်
။ရှိရကောင်းပါလေ။ဒါပေမဲ့ဒီဥစ္စာဟာကျမတို့အခုနိုင်ငံရေးရအမိကောင်ပဲရဖို့လားဒါမှမဟုတ်လို့ရှိရင်ဘလောက်အတိုင်းသာထိပဲတက်ရောက်မှာလဲဆိုတာလဲကျမတို့မသိဘူးရှင့်။ကျမတို့အနေနဲ့ဖြစ်စီချင်တာကတော့အဲဟုတ်ပြီမှားခဲ့တာလည်းမှားပြီဖြစ်ပြီးတာလည်းဖြစ်ပြီ။အဲ့တော့ရှိနေတဲ့ဒီနိုင်ငံတော်ကနေ budget ဆိုင်ထုတ်မှု CSR fund တွေလည်းရှိတယ်။ဒါတွေအကုန်လုံးနဲ့ပြုပြင်မှုမှလိုရသမျှကိုအကုန်ပြုပြင်မှုမှပြီးတော့မှလက်ရှိကာလမှာထပ်မဖြစ်အောင်ပြုပြင်မှုမှလို့လိုအပ်တယ်လို့အနာဂတ်မှာပြန်မဖြစ်အောင်လဲအဲတူတင်ပြီးတော့မှကာကွယ်မှုပြီးရင်တရားဥပဒေစိုးမိုးအောင်လုပ်ဆောင်မှုဒါတွေအကုန်လုံးကိုလိုအပ်တယ်လို့ယူဆပါတယ်ရှင့်မလုပ်ဘဲနဲ့ဒီနှစ်ယောက်ကိုပဲအရေးယူရဲဆိုရင်တော့ဒါထိရောက်မှုမရှိဘူးလို့ယူဆလဲတရားမှုမသိတဲ့အခါဒီအရေးယူမှုကျိုးဆိုတယ်လို့ပြောရဖို့လည်းနည်းနည်းခက်ပါတယ်ရှင့
်ဖားကန့်ဒေတာမှာ2015ခုနှစ်တုန်းကမြေစာပုံပြိုကျရာကလူ100ကျော်လောက်တည်ဆုံခဲ့တာရှိခဲ့ပူပါတယ်အခုလိုမတော်တဆဖြစ်ရတဲ့အကြောင်းရင်းတွေထဲမှာတော့မြန်မာနိုင်ငံမှာကြောက်ရွံ့ဥတွေကိုအတီးပြုထားပေမဲ့လက်တွေ့ကျင့်သုံးနိုင်မှုမရှိတာဟာလေအကြောင်းရင်းတစ်ခုဖြစ်တယ်လို့အကဲခတ်တချို့ကထောက်ပြနေကြတာတွေရှိပါတယ်။နိုင်ငံတကာသဘာဝတည်ရန်ဇာတာစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကတော့ကချင်ပြည်နယ်မှာကြောက်စိမ့်တူဖော်မှုတွေကိုအစိုးရကထိန်းချုပ်ဖို့ပြတ်ကွက်နေတာကြောင့်ဖားကန့်ဒေတာမှာအခုလိုထိခိုက်သေဆုံးမှုတွေကြုံနေရတာလို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကြုံရတဲ့ဒီဖြစ်ရက်အတွက်စိတ်မကောင်းဖြစ်ရကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံတို့ကကြော်ညာချက်တွေအတီးတီးထုတ်ပြန်ပြောဆိုထားပါရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။